ေဘရောင်းတောင်အရင်နဲ့ပတ်သက်ပြီးတရုတ်တန်ယုံရှိဆန္ဒထုတ်ဖော်ခဲ့လို့တရားစွဲဆိုခံရတဲ့ဗိုလ်ကြီးဟောင်းနေမျိုးစဉ်ဒေါ်နော်အောင်လှတို့အပါအဝင်တက်ကြွလှုပ်ရှားသူ6ဦးကိုထောင်ဒဏ်4နှစ်4လစီကြားခံစေဖို့ဒဂုံမြို့နယ်တရားရုံးကဒီကနေ့မီလ15ရက်နေ့မှာအမိန့်ချမှတ်လိုက်ပါတယ်တက်ကြွလှုပ်ရှားသူတွေကိုထောင်ဒဏ်ချမှတ်လိုက်တာဟာလာမယ့်ရွေးကောက်ပွဲကာလတရားမျှတမှုအတွက်မေးခွန်းထုတ်စရာဖြစ်လာနိုင်တယ်လို့တက်ကြွလှုပ်ရှားသူတွေကဆွဆွဲပြောဆိုပါတယ်အပြည့်စုံကတော့ကိုယ်တိုင်သတင်းသွားယူခဲ့တဲ့ကိုစီသူကပြင်ဆင်ပါပါ
လဘရောင်းတောင်တကြောပြန်ပြိပခမှာတည်ဆုံခဲ့တဲ့ဒေါခင်ဝင်းတည်ဆုံတဲ့အမှုမှန်ဖော်ထုတ်ပြီးပြီးခဲ့တဲ့2014ဒီဇင်ဘာလကုန်ပိုင်းမှာတရုတ်တန်ယုံရှိဆန္ဒပြခဲ့တဲ့ဗိုလ်ကြီးဟောင်းနေမျိုးစဉ်ဒေါ်နော်အုံးလာတို့အပါဝင်တက်ကြွလှူရှားသူ6ဦးကိုပုံမှန်4ခုနဲ့တရားစွဲဆိုခဲ့ပြီးတော့ထောင်ဒဏ်4နှစ်နဲ့4လစီကြာခံစေခဲ့တာပါအမှုရဲ့ဖြစ်စဉ်အကြောင်းတရားခံ6ဦးဘက်ကလိုက်လံဆောင်ရွက်ပေးခဲ့တဲ့တရားလွတ်တော်ရှိနေဦးရောဘတ်ဆန်းအောင်ကအခုလိုပြောပါတယ်
ဒီလိုမျိုးနဲ့တရားရုံးကပုံမှန်353ဦးအတွက်တစ်နှစ်149အတွက်တစ်နှစ်905ခါသေးအတွက်နှစ်နှစ်ပြည့်၄နှစ်ကြာနောက်ကစီးပြားအားဖြင့်ပုံမှန်17လဆွဲဆိုတဲ့အမှုမှ4လကြာအဲ့ဒါတွေကိုစီးပြားပြီးကြာခံသေးလို့ဆုံးဖြတ်လိုက်တယ်
ထောင်ဒဏ်၄နှစ်ထဲကတစ်နှစ်ကိုတော့အလုံးနဲ့ထောင်ဒဏ်ကြခံစေဖို့စီရင်ချက်မှာပါရှိတယ်လို့ရှင်းနေဥရောပတ်ဆောင်းကပြောပါရယ်ပြစ်ဒဏ်ကြခံရသူတွေအနေနဲ့အယူခံဝင်ခွင့်ရှိပေမဲ့တရားခံတွေရဲ့စာနာနဲ့အယူခံမဝင်တော့ဘူးလို့တရားခံရှိနေကပြောပါရယ်အခုလိုတက်ကြွလှုပ်ရှားသူတွေကိုထောင်ဒဏ်ချမှတ်လိုက်တာဟာလာမယ့်ရွေးကောက်ပွဲရဲ့တရားမျှတမှုကိုမေးခွန်းထုတ်စရာဖြစ်လာလိမ့်မယ်လို့ပြစ်ဒဏ်ကြခံခဲ့ရတဲ့ဗိုလ်ကြီးဟောင်းနေမျိုးစဉ်ကပြောပါရယ
်ရွေးကောက်ပွဲနီးလာတဲ့အချိန်မှာအစိုးရဘက်ကညံညီညံနဲ့ညံရုံတို့မျိုးစုံနဲ့လုတ်ဖို့ပြင်ထားတဲ့အတွက်ကြောင့်သာလျှင်အခုလိုမျိုးတက်ကြွလှူရှားသူတွေကိုရရကြုံရလမ်းဘေးကတွေ့ရမြပုံမှန်တွေဖန်တက်ပြီးတော့မတမယာအမိန့်နေချဖန်စည်းဖို့ကြိုးစားနေတယ်ဆက်လက်ပြီးတော့လည်းဖန်စည်းမှုတွေချင်းကြောက်မှုတွေနှောက်ယှက်မှုတွေနဲ့ထောက်လန်းရရန်ကုန်ရက်ကိုဖျက်ချပြီးတော့ဖိနှိပ်မှုတွေစောင့်ကြည့်မှုတွေဆက်လုပ်လာတယ်ဆိုတော့က2015ရွေးကောက်ပွဲအတွက်ကို2010ကဲတော့မရမရှိငါတပြိအာနာဆက်လက်ရယူဖို့ညှိုးစုံ3ရန်ကြိုးစားနေတယ်လို့ကျွန်တော်ပြောချင်တယ်
အမိန့်ချမှတ်ခဲ့တဲ့တကုံမြို့နယ်တရားရုံးအတွင်းတရားခဏ်တွေကိုရုံးထုတ်စင်မှာလာရောက်အားပေးသူတွေနဲ့များပြားခဲ့တာကြောင့်ရဲတပ်ဖွဲ့ကတရားရုံးပရဝန်တွင်လုံခြုံရေးစီးအဝါရောင်ကျူးတွေနဲ့ဟန်တာပြီးတော့လုံခြုံရေးယူခဲ့ပါတယ်။ဒါပေမဲ့တရားခဏ်တွေအနေနဲ့ကတော့လွတ်လပ်တဲ့တရားခွင်အဖြစ်ရှုမြင်တဲ့အနေနဲ့အဝါရောင်ကျူးရဲ့လုံခြုံရေးစီးတွေကိုဖယ်ရှားပေးဖို့တောင်းဆိုကြရင်အနေငယ်ရုံးရင်းဆန်ခတ်အခြေအနေဖြစ်ပေါ်ခဲ့ပါတယ်။တက်ကြွလှူရှားသူတွေကိုခုလိုထောင်ဒဏ်အပြစ်ပေးတာဟာနိုင်ငံရေးနယ်ပယ်အတွင်းယုံကြည်မှုတိဆောက်ရောက်မှာကြီးမားတဲ့အဟန့်အတားတွေဖြစ်စေလာနိုင်ကြောင်းနိုင်ငံရေးကျင်းသားဟောင်းတူဖြစ်တဲ့ကိုဘသာအောင်ကပြောပါလေ
ဒီနိုင်ငံရေးပေါ့တက်ကြွလှူရှားသူတွေကိုဒီလိုမျိုးကျွန်တော်တို့အကြောင်းရှာပေါ့အကြောင်းရှာပြီးတော့ကျွန်တော်တို့ထောင်နေချနေခြင်းရတယ်ဒီမိုကရေစီစနစ်နဲ့သွားနေတယ်ဆိုတော့အစိုးရလိုရက်ကိုထိခိုက်စေတယ်ပေါ့နော်နောက်တစ်ခုကနိုင်ငံတကာနဲ့ပြည်သူလူထုရဲ့ယုံကြည်မှုကိုလည်းရောချစေတယ
်ပြည်ထောင်ချခံခဲ့ရတဲ့ဒေါ်နော်အုံးလဘူကြီးဟောင်းနေမျိုးစဉ်ကိုတင်ထုတ်ပိုင်ဦးတန်းဆွေဒေါ်လေးလေးနဲ့ဒေါ်စိန်ထွေးတို့ဟာတရုတ်တန်ယုံရှိဆန္ဒပြခဲ့စဉ်ကအစိုးရကိုဂုံတိတ်ခါကြဆင်းအောင်လှုပ်ဆောင်တာလူစုခွဲဖို့ညှင်းဆန်ခဲ့တာလွမ်းသူပန်းခွေချတာနိုင်ငံတော်တချင်းပြည်ဆိုခဲ့တာတွေအတွက်ရုံးရင်းဆန်ခတ်မှုပုံမှန်149တာဝန်ထမ်းဆောင်နေတဲ့ပြည်သူဝန်ထမ်းကိုကိုထီးလက်ရောက်ကျူးလွန်မှုပုံမှန် 353 နဲ့နိုင်ငံတော်ကြီးမျိုးပြည့်စုံမှုပုံမှန် 905 ခခွေတို့အပြင်ပုံမှန် 18 စီတန်းလက်လက်ခွင့်ပုံမှန်လည်းပါဆွဲချက်တင်ထားပြီးတော့တရားရင်ဆိုင်စေခဲ့တာဖြစ်ပါတယ်ခင်ဗျာ